ပြည်ပကနေပြန်လာတဲ့မြန်မာနိုင်ငံသားတွေကို14ရက်တာတည်တံ့ထားရှိဖို့အစိုးရဘက်ကအစီအစဉ်ဆောင်ရွက်နေရမှာပုဂ္ဂလိကတာဝန်သည့်လူရှင်တွေကလည်းအကူအညီပေးနေကြပါတယ်။ရန်ကုန်မြို့ကတည်တံ့ထားမဲ့နေရာ9ခုထဲကတာမွေမြို့နယ်မြစ်တာညို့ရပ်ကွက်ထဲက AOD ဘန်တင်တန်းကျောင်းတည်တံ့နေရာအကြောင်းကိုပြောပြခြင်းပါတယ်။ကမ္ဘာနိုင်ငံအသီးသီးကဝင်ရောက်လာသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်ဖို့မြန်မာနိုင်ငံကိုစတင်ရောက်ရှိချိန်ကနေ14ရက်တည်တံ့တက်မှတ်ထားတဲ့Facility Quarantine နေရာတွေမှာစောင့်ကြည့်သွားဖို့နိုင်ငံကြ ாய் ဝန်ကြီးဌာနကမတ်လ25ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ရောဂါလက္ခဏာမပြသေးရင်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားနိုင်ခြေရှိတာမို့ပြည်ပကပြန်လာသူတွေကိုညွှန်ကြားချက်နဲ့အညီသီးသန့်စောင့်ကြည့်နေတယ်လို့ Aeroriban Foundation ရဲ့ဆက်သွယ်ရေးအရာရှိကိုအောင်မျိုးစောကအခုလိုပြောပြပါရတယ
်။နိုင်ငံတိုင်းမှာကအကောလုံးဟိုဘတော့ပြည်သူလူထုအနေနဲ့ရောနော်ကျွန်တော်တို့နိုင်ငံတော်အစိုးရတွေနေနေခေါ်ပေါ့နော်ကျွန်တော်တို့ကဒီဥစားကြီးကိုမဖြစ်ပွားအောင်မပြန့်ပွားအောင်ပေါ့နော်မဖြစ်ပွားတာလည်းဆိုင်မပြန့်ပွားအောင်ကျွန်တော်တို့ကလှုပ်ဆောင်နေတဲ့အချိန်မှာကျွန်တော်တို့က private sector အနေနဲ့ရောဟိုတာဝန်သည့်ပြည်သူလူထုတရက်အနေနဲ့ရောကျွန်တော်တို့ဟိုနိုင်ငံတော်ရဲ့ညွှန်ကြားချက်နဲ့ဒီနောက်ပြီးတော့ကျွန်တော်ကျန်းမာရေးဝန်ကြီးဌာနကျန်းမာရေးနဲ့ကျွန်တော်တို့အားကစားဝန်ကြီးဌာနနဲ့ဟိုပူးပေါင်းဆောင်ရွက်ပြီးတော့နိုင်ငံတော်လမ်းညွှန်ချက်နဲ့အညီကျွန်တော်တို့ကတာဝန်သည့်ပြည်သူတွေနဲ့အနေနဲ့ကျွန်တော်တို့ကဒေါက်တာတတန်ဝတ်နေရာအပိုင်းအစိတ်ပိုင်းတနေရာနေပြီးတော့ကျွန်တော်တို့ကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့နဲ့ဟိုဘလိုအပ်တဲ့ကူညီမှုတွေပေးဖို့ဆိုပြီးတော့ကျွန်တော်တို့ကညွှန်ကြားချက်နဲ့အတူကျွန်တော်တို့ကလုပ်ရခြင်းဖြစ်ပါတယ
်။ AOD ဘန်တင်တန်းကျောင်းနေရာမှာလက်ရှိချိန်ထိလူပေါင်း60ကျော်တည်တံ့ထားရှိပြီးတော့စစ်ဆေးချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးမရှိကြောင်းကိုလည်းကိုအောင်မျိုးစောကပြောပါတယ်။တည်တံ့ထားရှိမဲ့သူတွေရဲ့အချက်လက်တွေကိုဆရာစာတန်းနဲ့မလုပ်ပဲထိတွေ့မှုနည်းစေဖို့နဲ့ထိရောက်မြန်ဆန်စေဖို့ဤပညာအကူအညီနဲ့ဆောင်ရွက်နေတယ်လို့လက်ထောက်မန်နေဂျာကိုနေမျိုးစောကပြောပါတယ
်။တို့ information တွေကိုကျွန်တော်တို့ကစာရွက်နဲ့တင်းစရာမလိုပဲနဲ့ကျွန်တော်တို့ကျူအာလေးနဲ့ဖတ်ပြီးတော့လုပ်လို့အဆင်ပြေမှာဖြစ်တဲ့အတွက်ကျွန်တော်တို့ဒီ Microsoft ကနေပြီးတော့ form လေးသုံးပြီးတော့ကျွန်တော်တို့စတင်ပြီးအသုံးပြုခဲ့တာဖြစ်ပါတယ်။နိုင်ငံကပြန်လာတဲ့ quarantine လုပ်မဲ့လူတွေဝင်လာပြီးဆိုတာနဲ့ကျွန်တော်တို့ကသူတို့နာမည်တွေ information တွေဘယ်ကနေလေဆိပ်ကဘယ်ကစိုက်တာလဲ flight number ကဘာတွေလဲအစားအသောက် damage တွေဘာတွေရှိလဲစသဖြင့်အဲ့အရာတွေအကုန်လုံးကိုကျွန်တော်တို့ကမေးခွန်း18ခုလောက်ကျွန်တော်တို့ယူရတဲ့အချိန်မှာဒီဘက်က MO တွေဒီဘက်ကကျွန်တော်တို့ quarantine center မှာတာဝန်ကျနေ MO တွေအတွက်လည်းသူတို့တို့ပို့ပြီးတော့ဟို affected ဖြစ်တယ်လို့ကျွန်တော်တို့ဒါကြားသိရတယ်ပေါ့နော်ဟုတ်ကဲ့ဟုတ်
ပြည်ပကပြန်လာသူတွေကိုစနစ်တကျထားရှိလာကြောင်းအနီးဝန်းကျင်ကရက်ကွက်နေပြည်သူတွေမစိုးရင်ကြဘူးလဲ AOD Ban Foundation တာဝန်ရှိသူတွေကပြောပါတယ်။ဒါ့အပြင်ဈေးနဲ့လူစီကားရနေရာတွေမှာလည်းပိုးသက်ဆေးဖျန်းတာတွေလုပ်နေတယ်လို့မြစ်တာညွန့်လူမှုကူညီအဖွဲ့အတွင်းမှကိုထိန်ဝင်းနောင်ကပြောပါတယ
်။ကျွန်တော်တို့ဒီနေ့ကစပြီးရက်ကွက်များပြည်သူမထိန်နိုင်အောင်လည်းကျွန်တော်တို့ကဒီလူနာတွေကဒီမနေ့ကညတိုင်းမှာကျွန်တော်တို့ reserve ထောက်ပါခင်ဗျာ56တို့အကုန်လုံးလက်ကလေးပါကျွန်တော်တို့ဒီနေ့ရက်ကွက်အစာရက်ကွက်အုပ်ချုပ်ရေးအဖွဲ့တွေကျွန်တော်စီမံတရားရေးအဖွဲ့တွေကျွန်တော်တို့ဒီမြန်မာနိုင်ငံမှုကူညီကယ်ဆယ်ရေးအဖွဲ့နဲ့ရမီရဖိုင်အားလုံးစုပေါင်းပြီးယနေ့ဒီ7နှစ်နဲ့7ရက်စတင်ပြီးတော့မြန်မာညွန်ဈေးကြီးကိုကျွန်တော်တို့ကြိုတင်ကာဝယ်တဲ့နေနဲ့ကျွန်တော်တို့ပို့သက်စေများကျွန်တော်တို့ဖျားပါမယ်ရှင်းလင်းရေးများဆောင်ရွက်ပါမယ်ပြီးလို့ရှင်ကျွန်တော်တို့မြန်မာညွန်ပူတာကိုလည်းဆက်လက်ဆောင်ရွက်ပါမယ်ပြီးလို့ရှင်ကျွန်တော်တို့ဒီမြန်မာညွန်ပတ်ဝန်းကျင်မှာတည်ရှိမဲ့တောင်ဝင်းမြို့နယ်ပတ်ဝန်းကျင်ကမှတည်ရှိမဲ့ကားဂိတ်တွေနောက်ပြီးကျွန်တော်မြန်မာညွန်ရက်ကွက်ထဲမှာအခြေစိုက်ထားတဲ့တောင်ဝင်းမြို့နယ်တရားရုံးတရားရုံးမှာရှိအချုပ်ရင်းတွေအချုပ်ခန်းတွေရုံးစပွဲတွေအကုန်လူနေထူးတဲ့နေရာတွေကျွန်တော်တို့ဒီပို့တက်စင်ဆောင်ရွက်အောင်ဒီနေ့ကစပြီးတော့ကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါလေခင်ဗ
ျပြည်တွင်းပြန်လာသူတွေကို AOD ဘန်တင်တန်းကျောင်းအပြင်လေကူးပြည်သူ့ကျမ်းမာရေးတင်တန်းကျောင်းဓမ္မဒုဒအရှင်စေကင်တာကျောင်းတိုက်ဘလုံးအကယ်ဒမီကျောင်းစတဲ့နေရာတွေမှာ14ရက်တာတည်တံ့ထားရှိနေတာပါမြန်မာနိုင်ငံကိုလာရောက်ကြမဲ့နိုင်ငံသားခီးတယ်တွေအနေနဲ့လည်းလေရင်ပေါ်မှာတက်ရောက်ခင်လွန်ခဲ့တဲ့82နာရီမတိုင်ခင်ကရရှိထားတဲ့ COVID-19 ကင်းရှင်းကျောင်းတခွဲကန်းစည်းစစ်ချက်အထောက်အထားပြသဖို့နဲ့စတင်ရောက်ရှိချိန်ကနေ14ရက်တည်တံ့တက်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်သွားဖို့ကိုလည်းသက်ဆိုင်ရာကထုတ်ပြန်ထားပါတယ်။နိုင်ငံတွင်းဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်လူမှုကိုယ်တိုင်ထိန်းသိမ်းဆောင်ရွက်တင့်တာတွေကိုအတိအကျလိုက်နာကြဖို့အစိုးရကတိုက်တွန်းထားပါတယ်။ဒါပြင် COVID-19 ရောဂါတားဆီးနိုင်ရေးအတွက်ကျန်းမာရေးဌာနတွေကိုအလှူငွေပါဝင်လှူဒါန်းနိုင်ဖို့လည်းအစိုးရကနှိုးဆော်ထားပါတယ်။ကျွန်တော်စီတူပါခင်ဗျာ။